2014ခုနှစ်ကနေပြီးတော့2018ခုနှစ်ထိ3နှစ်သာတည်တံ့အတွက်ဒီ ILO အပြည့်အစုံအလုံသမားအဖွဲ့ချုပ်ရဲ့အုပ်ချုပ်ရေးအဖွဲ့ရွေးချယ်မှုမှာတွဲဘက်ကိုယ်စားလှယ်အဖွဲ့ဝင်တူဖြစ်တဲ့မြန်မာနိုင်ငံကလူ့သမားရေးလှုပ်ရှားသူဦးမောင်မောင်ရွေးချယ်ခံခဲ့ရပါတယ်။ ILO အုပ်ချုပ်ရေးအဖွဲ့အတွက်အစိုးရကူစားပြုအဖွဲ့အလုံသမားကူစားပြုအဖွဲ့အလုံရှင်ကူစားပြုအဖွဲ့ဆိုပြီးတော့3အစုထဲမှာဦးမောင်မောင်ဟာဒီအလုံသမားအုပ်စုအတွက်တွဲဘက်ကိုယ်စားလှယ်ဖြစ်တဲ့ရွေးချယ်ခံရတာပါ။အလုံသမားအုပ်စုဘက်ကဆိုလို့ရှိရင်အများအန်းကူစလေ14ဦးတွဲဘက်ကူစလေ19ဦးကို ILO အုပ်ချုပ်ရေးအဖွဲ့အတွက်3နှစ်တည်တံ့ရွေးချယ်ခဲ့ကြတာဖြစ်ပါတယ်။ဇွန်လ2ရက်နေ့ကလုပ်တဲ့ဒီ ILC နိုင်ငံတကာအလုံသမားညီလာခံကနေပြီးတော့အလုံရှင်အလုံသမားအစုအယသုံးဝန်ဆိုင်ပါတဲ့ ILO အုပ်ချုပ်ရေးအဖွဲ့ကူစလေတွေကိုရွေးချယ်ခဲ့တာဖြစ်ပါတယ်။ဥမမော်ဟာဆိုလို့ရှိရင်ဒီ FTUB မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတမကများအဖွဲ့ချုပ်အထူးထူးအတွေးမှုဖြစ်တဲ့တာဝန်ယူခဲ့ပြီးတော့မြန်မာနိုင်ငံတွင်အတ္တမလိုအပ်ပေးခန့်စင်မှုခလိစသာတုံ့ပြုမှုစတဲ့အကြောင်းရပ်တွေနဲ့အရင်မြန်မာဆက်ဆွေရကို ILO အနေနဲ့အရေးယူနိုင်ရေးအတွက်ဥဆောင်လှုပ်ရှားခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံအပြောင်းလဲတွေဖြစ်ပြီးတဲ့နောက်ဥမမော်ဟာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိခဲ့သလိုပဲ FTUB ကိုလည်း FTUM မြန်မာအဖြစ်နဲ့ပြောင်းလဲတက်မှတ်ခဲ့ပါတယ်။ ILO ပြည်ဆိုင်ရာလူ့သမားအဖွဲ့ချုပ်ရဲ့တမန်ကြောင်းကိုပြန်ကြည့်ရင်တော့မြန်မာနိုင်ငံအနေနဲ့ကဒီ1962ခုနှစ်တုန်းကနိုင်ငံတကာလူ့သမားညီလာခံသဘာဝပတ်အဖြစ်နဲ့တာဝန်ယူခဲ့ပူတာရှိပါတယ်။
ဂျနီဗာမှာပြုလုပ်တဲ့45ကြိမ်မြောက်နိုင်ငံတကာအလုံသမားညီလာခံရဲ့သဘာပတိဖြစ်နေ။အ
ဲ့ဒီအချိန်တုန်းကမြန်မာအစိုးရအလုံသမားရေးဝန်ကြီးတာဝန်ယူနေတဲ့ဥရာရှစ်ကိုရွေးချယ်ခဲ့တာဖြစ်ပါတယ်။အဲ့ဒီညီလာခံကိုနိုင်ငံပေါင်း100နီးပါးကကုစလေကျော်ကုစလေ1000ကျော်တက်ရောက်ခဲ့ပါတယ်။နှစ်စဉ်ကျင်းပတဲ့နိုင်ငံတကာအလုံသမားညီလာခံဟာ ILO အတွက်မူဝါဒဆိုင်ရာလုပ်ငန်းစီမံမှုတွေအုပ်ချုပ်ရေးအဖွဲ့ရွေးချယ်မှုတွေကိုဆုံးဖြတ်အတည်ပြုပေးလေးရှိပါတယ်ခင်ဗျာ။